င်းသားရီတိုင်းရေပြည်မြို့နယ်ကတဝယ်ရင်နဲ့စစ်ကန်စီနံကိန်းကိုရုရှားနိုင်ငံနဲ့ပူးပေါင်းပြီးတော့ပြန်ဆနိုင်ဖို့စစ်ကောင်စီကကြိုးပမ်းနေပြီးတော့ဒေသတွင်းနယ်မြေရှင်းလင်းတာတွေလည်းပို့ပြီးတော့လှုပ်လာနေတယ်လို့တော်လှန်ရေးအဖွဲ့တွေနဲ့ဒေသခံတွေကပြောပါတယ်။ရင်နဲ့စစ်ကန်အထူးစီးပွားရေးဆောင် area မှာစစ်ကောင်စီကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေဖြစ်နေပြီးဒေသခံတွေလည်းအိုးအိမ်တွေကိုဆုတ်ခွာထွက်ပြေးတင်းရှောင်နေကြပါတယ်။ရင်နဲ့စစ်ကန်ရှိရာရေပြည်မြို့နယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဲ့ဤတန်ဆင်ပြောပြပါမယ်ရှင်။
တဝယ်ရင်နဲ့စစ်ကန်အထူးစီးပွားရေးဇုံဒေသမှာစစ်ကောင်စီစစ်ကြောင်းကပြီးခဲ့တဲ့ဇွန်လထဲမှာစစ်စင်ရေးတွေထိုးလာပြီးတော့အဲ့ဒီအချိန်ကလေးကဒေသတွင်းမှာရှိတဲ့ရွာကန်တွေကထွက်ပြေးခဲ့ရပါတယ်။အဲ့ဒီဒေသတွေမှာပဲစစ်ကြောင်းကတကြောပြန်ထိုးတာနဲ့အင်အားဖြန့်ကျက်တာတွေလည်းလှုံ့ဆော်ကလေးစုပြီးတော်လှန်ရေးရဲဘော်တယောက်ကပြောပါတယ်။
ကျွန်တော်တို့လေးလေးနဲ့မှာဆိုလို့ရှိရင်တော့လောင်းလုံးမလာချင်းမှာသူတို့ရင်းနဲ့စစ်ကမ်းမှာစစ်ကြောင်းထိုးရတဲ့စစ်ကမ်းအေရီယာတစ်ခုလုံးပေါ့နော်စစ်ကြောင်းကြီးတွေထိုးရပေါ့နော်ခင်ဗျာအများကြီးသုံးပြီးတော့ထိုးရပေါ့တိုက်ပွဲတွေလည်းဖြစ်တာရှိတယ်အဲ့ဒီရင်းစစ်ကမ်းတွေထိုးတဲ့ကမှာတော့တော်တော်အေးကိုအချိန်ယူပြီးတော့သူတို့ထိုးရတာဒါလည်းမျိုးနဲ့ကြတော့ငြိမ်နေတယ်အခုလက်ရှိမှာတော့တော်ဝယ်လည်းငြိမ်နေတယ်ပြေချောင်းငြိမ်သွားတယ်ပဲဒါဟုတ်
အခုချိန်မှာလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်မှာစစ်ကောင်စီစစ်ကြောင်းတွေရွာတွေကိုဝင်လာချိန်ထိတွေ့တိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတော်တော်များများတင်းရှောင်နေရပါလိမ့်စစ်ကောင်စီအဖွဲ့ပြီးအတော်လာရှိနေတာကြောင့်ဒေသခံတွေပြန်မို့ခတ်နေတယ်ဆိုပြီးတော့လည်းသိရပါလိမ့်စစ်စင်ရေးပြီးကြောင့်အထူးစီးပွားရေးဆောင်ဒေသမှာရှိတဲ့ကျေးရွာ၈ခုထပ်မင်းဒေသခံအားလုံးတင်းရှောင်နေတာပါ
ဒီနေ့စက္ကန့်ကတော့စက်တောင်းတွေကတော့ပြန်ထွက်သွားပြီသူအချိန်လေးတော်တော်လေးကြာသွားတယ်အဲဒီစမှာပြီးရင်သူအထိနာတာတွေလည်းရှိရတယ်ဒါပေမဲ့လုံးဝပြန်ထွက်သွားတဲ့ပုံစံမျိုးတော့မဟုတ်ဘူးသူတို့ဒီနေ့စက္ကန့်ကိုဆက်တော့သူတို့မဖြစ်မနေပြန်လုံးမဲ့သဘောရှိတဲ့ခါတော့အဲ့ဒီနေ့ကတဝိုက်ကိုရှင်းရင်းလေးလုံးနေတယ်လုံးနေတယ်ဆိုတော့လွန်ခဲ့တဲ့တလကြော်ကြော်အားဆိုရှင်ဇာတိရွာမှာလမ်းလေးပါသူတို့ပတ်ဖို့ဖုန်းနဲ့ဖြတ်ရှိခဲ့တဲ့ဟာတွေအဲ့လိုမျိုးနေတာရှိတယ်ဗျအဲ့တော့အခုကလည်းဒီရေဖြူနီးတာတဝိုက်မှာလည်းဒီဆက်ချောင်းနေသွားလာနေတာတွေရှိတယ်ပေါ့နော
်ဒဝင်ရင်းနဲ့စိတ်ကမ်းမှာရုရှားနဲ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေရှိနေပြီးတော့အာနာတင်ထားတဲ့အချိန်မှာရုရှားကဒဝင်ဒေတာလေးလာရေးရောက်လာတာကိုလည်းတွေ့ရတယ်လို့လည်းပြောပါလိမ့်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတော့မြန်မာနိုင်ငံတောင်ပိုင်းမှာတန်ချိန်2သိန်းနဲ့အထက်တင်မောရီစိုက်တက်နိုင်တဲ့စိတ်ကန်းတစ်ခုတိစောက်ဖို့ရုရှားနဲ့ဆွေးနွေးနေတယ်ဆိုပြီးရုရှားသတင်းဌာနတစ်ခုကိုပြီးခဲ့တဲ့ဘန်စတာတုန်းကပြောဆိုခဲ့ပါတယ်
။ဒီကတော့ဒီရင်းနဲ့စစ်ကန်းကိုမဖြစ်ချင်အောင်လုပ်မှာလုပ်မှာကကျွန်တော်ဒီရတလောက်ကတော့ရုရှားနဲ့သူတို့လုပ်ဖို့စဉ်းစားနေရှိရတာရှားတယ်လေတော်ရောက်လာပြီရှိရတာလာပြီးတော့လေ့လာတော့ပါလို့နဲ့ရောက်လဲရှိရဲ့ဒီရက်စက်ကလုံးမယ်ဆိုလို့ရှိရင်ဒီနေ့စက်ကအေရီယာထမဒီကာဝိုက်တောက်ဖက်တွေမရှိမှပဲသူတို့လုံးလို့ရမှာအဲ့တော့အားတွေကိုသူတို့အရင်ရှင်းရင်းပုံစံမျိုးလုပ်တယ်ကဒီကတော့ရင်းနေ့စက်ကမဖြစ်ဖြစ်လုပ်ချင်တာအဲ့ဒါကြောင့်မလို့လဲသူတို့စက်ကောင်းကြီးစက်ကောင်းကြီးသုံးလေးကောင်းထိုးတာအဲ့လိုမျိုးအားလေး900လောက်သုံးပြီးတော့ထိုးရတယ်ဟုတ်
အခုချိန်ထိရေနဲ့စိတ်ကအနည်းတဝိုက်ကရွာကနေထွက်ပြေးတိမ်းရှောင်နေရတဲ့နေမြေလုံးချုံရေးအခြေအနေကြောင့်ဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေတာပါဒေသတိုင်းမှာပြီးခဲ့တဲ့ဇွန်လတွေတိုက်ပွဲဖြစ်ပေါ်လာသည့်သတ္တရောခဲ့ပေမဲ့ဒဝင်နဲ့ရေပြူမြို့နယ်မှာတိုက်ပွဲပိုဖြစ်နေတယ်ဆိုပြီးအချက်လက်စုဆောင်ထားတဲ့ FE5 ဒေသရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒဝင်ရေနဲ့စိတ်ကတည်ရှိတဲ့ရေပြူမြို့နယ်ထဲမှာစစ်ကြောင်းထိုးတာတွေဆက်ပြီးတော့လုဆောင်နေတယ်လို့လည်းပြောပါတယ်ရှင်